Riders တရင်ထောင်နှစ်ယောက်ကိုဖမ်းဆီးရဟာမှတ်တရားဖမ်းဆီးတာဖြစ်တဲ့အတွက်မှတ်တရားသဖြင့်ဖမ်းဆီးထိန်းသိမ်းရေးဆိုင်ရာကုလသမဂ္ဂလုပ်ငန်းအဖွဲ့ UNWGAD ကိုတိုင်ကြားလိုက်တယ်လို့နိုင်ငံရေးအကြီးအကဲများကိုညီဆောင်ရှောက်ရေးအသင်း AAPP ကပြောဆိုလိုက်ပါတယ်။တာဟာ AAPP အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်အတွင်းမှတ်တရားဖမ်းဆီးမှုနဲ့ပတ်သက်ပြီးတော့ပထမဆုံးအကြိမ်တိုင်ကြားလိုက်တာဖြစ်ပြီးအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြထားပါတယ်ရှင်။
မြန်မာနိုင်ငံကရိုက်တာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုတအူးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ယောက်ကိုမြန်မာအာဏာပိုင်တွေကဒီဇင်ဘာ12ရက်နေ့ညကဖမ်းဆီးခဲ့တာဖြစ်ပါတယ်။မြန်မာအာဏာပိုင်တွေဘက်ကအဲ့လိုဖမ်းဆီးလိုက်တာဟာမတရားဖမ်းဆီးခဲ့တာဖြစ်တယ်လို့ယူဆတဲ့အတွက်ကုလသမဂ္ဂလူ့ခွင့်ရေးလက်အောက်မှာရှိတဲ့မတရားသဖြင့်ဖမ်းဆီးထိန်းသိမ်းခြင်းဆိုင်ရာလုပ်ငန်းအဖွဲ့ UNWGAD ကိုတိုင်ကြားလိုက်တယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့အတွင်းရေးမှူးဦးတိတ်နိုင်က VOA ကိုပြောပါတယ်။အ
ဓိကကတော့ကျွန်တော်တို့ကဒီဒရင်းသမားနှစ်ဦးဟာဒီမတရားသဖြင့်ဖမ်းဆီးခံရတယ်ဆိုတော့ကျွန်တော်တို့အဲ့လိုယုံကြည်လို့တရားချင်းဖြစ်ပါတယ်ဒီတရင်းသောနှစ်ဦးဟာဆိုလို့ရှိရင်ဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်348အရာတော်၎င်း ICC တရားလို့ခေါ်တဲ့နိုင်ငံသားနိုင်ငံရေးအခွင့်အရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်စာချုပ်အပိုက်96/26ဒါ၄ကိုလည်းဆုံးရှုံးရတယ်တရင်းမီဒီယာဥပဒေဒီပုံမှန်နှစ်ကဒီအရာဆိုလို့ရှိရင်လည်းမျက်နှာကတည်းကောက်ခံခွင့်ကိုသူတို့အနေနဲ့ဆုံးရှုံးရတယ်လို့ကျွန်တော်အနေနဲ့ဟိုယုံကြည်ပါတယ်။ဒါကြောင့်လည်းကျွန်တော်တို့ကသိနေကြတာဖြစ်ပါတယ
်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီလက်အောက်မှာရှိတဲ့ UNWGAD အဖွဲ့ဟာသူတို့ကိုတိုင်ကြားလာတဲ့ကမ္ဘာပေါ်ကမတရားဖမ်းဆီးထိန်းသိမ်းမှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်။မတရားဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးလူတဦးချင်းစီရတော်၎င်းအစုလိုက်တော်၎င်းတိုင်ကြားနိုင်တယ်လို့ဦးတိန်နိုင်ကပြောပါတယ
်။ဒါလို့မတရားကိဖမ်းဆီးခြင်းခံရတယ်လို့ဟိုသူတို့အနေနဲ့ယုံကြည်တယ်ပတ်မှတ်တယ်ဆိုလို့ရှိရင်တော့ဒါကမတရားကိဖမ်းဆီးခံရတယ်ဆိုပြီးတော့သူတို့ထုတ်ပြန်တယ်။ဒီဒီကမှတ်တယ်ဆိုကုလသမဂ္ဂအပါအဝင်ဒီကိစ္စရာဒီဖမ်းဆီးရတဲ့အာဏာပိုင်တွေလည်းဒါကမတရားကိဖမ်းဆီးခံရတဲ့အကျင့်ကြောင့်ဆိုးဆိုးမရှိပါနဲ့လို့ပြောဖို့လုံးအပ်တယ်ဆိုပြီးတော့တောင်းဆိုမှုတွေအင်းရင်းနှီးဆွေးနွေးမှုတွေကိုဟိုလက်တွေ့လက်ခံရှိပါတယ
်မြန်မာအနာပိုင်းဒီဘက်ကတော့ writer သတင်းတော်နှစ်ဦးဟာထောက်ကျန်နေပြီ yes ခန်းကနေအရေးကြီးလုံခြုံရေးစာရွက်စာတမ်းတွေတရားမဝင်သတင်းယူမှုနဲ့မြန်မာနိုင်ငံအစိုးရရှုတ်ဝတ်ချက်အုပ်ပဒေနဲ့ဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်တယ်ဆိုပြီးပြောပါတယ်ဒါပေမဲ့ပြည်သူလူထုကရွေးချယ်တင်မြောက်တဲ့ NLD အစိုးရအနေနဲ့လူထုကိုမျက်နှာမူပြီးဒီလိုမတရားဖမ်းဆီးထိန်းသိမ်းမှုတွေကိုပြန်လည်စီစစ်တင်တယ်လို့ဦးတိန်နိုင်ကတိုက်တွန်းလိုက်ပါတယ
်ဆိုတော့ဒီအစိုးရအနေနဲ့လည်းပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်နေတာကိုဟိုကျွန်တော်အနေနဲ့တော့တွေ့ရပါတယ်တိုးပေမဲ့လည်းအခုလိုမျိုးမတရားဖမ်းဆီးတဲ့ဆိုတဲ့ကိစ္စမျိုးတွေကိုတော့အစိုးရအနေနဲ့ပြန်ပြီးတော့စီစစ်ပြစ်တယ်ဒီကိစ္စတွေကိုအရေးယူဆောင်ရွက်တယ်လို့ကျွန်တော်တို့လည်းမြင်ပါတယ်ဒါကြောင့်မို့လို့လည်းကျွန်တော်ဒီတိုင်ကြားကြရဆိုလို့ရှိရင်ကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာဒါပထမဦးဆုံးအခြေကျွန်တော်တို့ WGADO ကိုကျွန်တော်တိုင်ကြားခဲ့တာဖြစ်ပါတယ်ဒါကလည်းကျွန်တော်အနေနဲ့ဒီအစိုးရကိုဒါမျိုးကိစ္စလေးမှာပြည်သူလူထုကိုဒီအကာအကွယ်ပေးဖို့နဲ့ဒီမတရားဖမ်းဆီးတဲ့ကိစ္စမျိုးတွေကိုဟိုတားဆီးဟတ်တားနိုင်ဖို့အတွက်ရည်ရွယ်ပြီးတော့ကျွန်တော်တို့တိုင်ကြားတာဖြစ်ပါတယ်
NLD အစိုးရလက်ထက်ပြီးခဲ့တဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့လူခွင့်ရေးနိုင်ငံရေးအကျဉ်းသားဖမ်းဆီးမှုအခြေအနေတွေပေါ်မှာတော့ဦးတိန်နိုင်ကအခုလိုသုံးသပ်ပါတယ
်ဒီ2018ခုလုံးမှာတော့ဒီနိုင်ငံရေးအကျဉ်းသားတွေကတော့ဟိုလှုပ်ပေးလိုက်တာလေးရှိသလိုဟိုပြန်လည်စီစဉ်တဲ့ကိစ္စမျိုးတွေလည်းကျွန်တော်တွေ့ရပါတယ်ရေဘူးရသဘောပြောရရင်တော့ဒီအဓိကဒီဟိုပေါ့သတင်းမီဒီယာသမားတွေကတော့ဒီပေါ်ပြီးတော့ဖန်ဆီးထိသိမှုတွေခံရတာကိုတော့ကျွန်တော်တွေ့ရတယ်နောက်တစ်ခါဒီအဓိကမြန်မာနဲ့ပတ်သက်တဲ့ကိစ္စပေါ့ဒီတောင်လူသမားတွေကိစ္စကလည်းအရင်နှစ်တွေနဲ့ဆိုင်ဟိုဒီနှစ်မှာလည်းဆက်ပြီးတော့အရင်နှစ်တွေအတိုင်းပဲဆက်ပြီးတော့ရှိနေတယ်ဆိုတာကိုတော့ကျွန်တော်တို့ကြည့်ကြည့်ထားရှိပါတယ်ဥပမာဒီအစိုးရလက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီမီဒီယာနဲ့ပတ်သက်လို့ပါတဲ့မီဒီယာသမား28ဦးကိုဖမ်းဆီးထိသိမ်းခဲ့တာကိုကျွန်တော်တို့တွေ့ရပါတယ
်အမေရိကန်ဗြိတိန်ကနေဒါနဲ့ဥရောပသမဂ္ဂအပါအဝင်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတော့ရိုက်တာသတင်းတော်နှစ်ဦးကိုအမြန်ဆုံးပြန်လည်ပေးဖို့တောင်းဆိုထားပါတယ်ဒါပေမဲ့ကိုတအူးမောင်နဲ့ကိုကျော်စိုးတို့နှစ်ဦးကိုအခုချိန်ထိမိသားစုကတွေးဆောင်ခွင့်မရသေးသလိုသူတို့ကိုဘယ်မှာဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာကိုလည်းအခုချိန်ထိမသိရသေးပဲဖြစ်နေပါတယ်ခင်ဗျာ